အခုတိုင်းရင်းသတင်းလွှာအစီအစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ရှင်။တိုင်းရင်းသားဒေသတွေမှာနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လာမယ့်နှစ်သစ်ဇန်နဝါရီလမှာကျင်းပမယ်ပြည်ထောင်စုငင်းချင်းရေးညီလာခံကိုတက်ရောက်ဖို့အတွက် UPWC ဒုဥက္ကဋ္ဌဝင်းကြီးဦးသိန်းစုံနဲ့အဖွဲ့ကနေဖွားနယ်မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်။ကချင်ပြည်နယ်ပမော်ခရိုင်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစစ်ရေးတင်းမာနေစေဆိုတာနဲ့စစ်ပြေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာစစ်တပ်ကနေတပ်ဆုတ်ခွာပေးဖို့ရှမ်းလူထုအခြေပြုဖွဲ့စည်းတွေကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တတိုင်းပြည်လုံးအပြစ်ခံရစေးရေးစာချုပ် NCA လက်မှတ်ရေးထိုးပြီးလာမယ့်နှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတက်ရောက်ဖို့အတွက်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌနဲ့ဝန်ကြီးဦးသိန်းစောနဲ့အဖွဲ့ဟာဝါနဲ့မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကဝါကောင်းဆောင်ဒုတိယဥက္ကဋ္ဌရှောက်မင်လျံနဲ့မိုင်းလာကောင်းဆောင်ဦးဆိုင်လင်းတို့ကိုတွားရောက်တွေ့ဆုံခဲ့တာပါ။ခရီးစဉ်မှာလိုက်ပါတဲ့အမှတ်နှစ်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြည့်ကလည်းအမျိုးသားပြန်လည်တက်မြက်ရေးအတွက် NCA လက်မှတ်ထိုးဖို့လမ်းဖွင့်ပေးထားတယ်လို့ပြောပါတယ်။ဝါနဲ့မိုင်းလာတပ်ဖွဲ့ဟာပြည်ထောင်စုအဆင့်ငင်းချမ်းရေးတိစောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက် NCA အပြည့်ရစာချုပ်ကိုပြန်လည်ချုပ်ဆိုတာတွေမပြုလို့တော့ပဲအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာသာဓာတ်ရိုက်ပါဝင်လို့တယ်လို့ UWSA အရာရှိတဦးကပြောပါတယ်။လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုဝါနဲ့မိုင်းလာနှစ်ဖွဲ့အနေနဲ့တက်မတက်မဆုံးဖြတ်ရသေးပါဘူး
။ကချင်ပြည်နယ်ပမော်ခရိုင်ဘက်မှာကချင်လူလာရေးတပ်မတော် KIA တပ်ရင်းတင်းနဲ့မြန်မာအစိုးရတပ်မတော်တို့အကြားစစ်ရေးတင်းမာနေစေဖြစ်ပါတယ်။ပမော်လမ်းတစ်လျှောက်အစိုးရအင်အားတွေဖြည့်လာတဲ့နောက်ပိုင်းဒီဇင်ဘာလ12ရက်နေ့ကတိုက်ပွဲတွေဖြစ်ပွားရာကနေခုချိန်ထိစစ်ရေးတင်းမာတဲ့အနေအထားမှာရှိနေသေးတယ်လို့ဒေတာခန်တွေကပြောပါတယ်။မန်စီမြို့အရှိဘက် KIA တပ်ရင်းတင်းနေမြေဘက်ကိုအစိုးရတပ်ဝင်ရောက်လာလို့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ KIA တပ်ရင်းတင်းပါဒေါ်ဘန်စ်ခန်းဘက်ကိုအစိုးရတပ်ဘက်ကလည်းနဲ့ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။မူမောင်းမြို့နယ်ဘက်မှာရှိတဲ့အခြား KIA တပ်စခန်းတွေကိုလည်းအစိုးရတပ်ရှေ့တန်းစစ်စခန်းတွေကနေမကြာခဏလည်းနဲ့ကြီးတွေနဲ့ပြစ်ခတ်မှုရှိနေတယ်လို့လည်း KIA ဘက်ကပြောပါတယ်။နိုဝင်ဘာရွေးကောက်ပွဲအလွန်တပတ်အကြာမှာအစိုးရတပ်တွေကနေမွန်းညင်းမြို့အနီးအသည့်တိုးချဲ့ဖွဲ့စည်းထားတဲ့ KIA တပ်မှရှစ်ဌာနချုပ်ကိုပြင်းပြင်းထန်ထန်လေကြောင်စစ်စင်တိုက်ခိုက်တင်ပိုက်ပြီးတဲ့နောက်ပိုင်းစက်တိုက်စုတလိုနေရာအနှံ့စစ်ရေးတင်းမာလာနေတာဖြစ်ပါတယ်။
ကရင်ပြည်နယ်မှာအခြေခံပညာထက်တန်းကျောင်းနဲ့အလေတန်းကျောင်းတွေကကျောင်းသားတွေမူရစ်ဆေးဝါးသုံးဆွဲမှုများရှိလာနေပြီလို့ကျောင်းဆရာဆရာမတွေကပြောပါတယ်။ကျောင်းသားလူငယ်မူရစ်ဆေးဝါးသုံးဆွဲမှုနဲ့ပတ်သက်ပြီးကရင်ပြည်နယ်ဖအံခရိုင်မှာပြီးခဲ့တဲ့နှစ်ကဖမ်းဆီးရမှုတွေရှိတယ်လို့တက္ကသိုလ်ကျောင်းဝင်းအတွင်းမှာလည်းဖမ်းဆီးရတာတွေလည်းရှိခဲ့တယ်လို့ကရင်ပြည်နယ်ဖအံခရိုင်ရဲတပ်ဖွဲ့ဒုတိယရဲမှူးကြီးစောမင်းအောင်ကပြောပါတယ်။ကရင်ပြည်နယ်မှာ WY ဒစိတ်မူရစ်စိတ်ကြွဆေးပြားကိုအများဆုံးသုံးစွဲကြတယ်လို့ဒီဆေးပြားတွေကိုထိုင်းမြန်မာမြဝတီနယ်စပ်ဘက်ကနေဝင်ရောက်လာမှုများတယ်လို့ဖအံခရိုင်ဒုတိယရေးမှူးကနေပြောပါတယ်
ရခိုင်မျိုးတမီများအစည်းအရုံးအဖွဲ့ရဲ့ဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံညီစည်းဝေးကိုဒီဇင်ဘာ20ရက်နေ့ကနေ22ရက်နေ့ထိစစ်တွေမြို့မှာကျင်းပခဲ့ပါတယ်။အဲ့ဒီစည်းဝေးမှာဖွဲ့ဥက္ကဋ္ဌတော်စောမြတ်ရာစာလင်းကမျိုးတမီတွေအနေနဲ့နိုင်ငံရေးအရေးချင်းပြေဝပြီးဆုံးဖြတ်ချက်တိုင်းမှာမျိုးတမီကောင်းဆောင်တွေပါလာနိုင်ရေးအတွက်ရခိုင်မျိုးတမီအစည်းအရုံးကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အစည်းအဝေးကိုရခိုင်ပြည်နယ်18မြို့နယ်ကဗဟိုလုံမှုဆောင်ကိုယ်စားလှယ်50ခန်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ရခိုင်အမျိုးသမီးအစည်းအရုံးကို1998ခုနှစ်ကဘင်္ဂလားမြန်မာနယ်စတနီယာမှာစတင်ဖွဲ့စည်းခဲ့ပြီး2012ခုနှစ်မှာပြည်တွင်းကိုဝင်ရောက်လှုပ်ရှားလာတာဖြစ်ပါတယ်
မြန်မာနိုင်ငံမှာချင်းလူမျိုး53မျိုးရှိတယ်လို့သတ်မှတ်ရေးတွက်မှုဟာမှန်ကန်မှုမရှိဘူးလို့2014ခုနှစ်သကောင်စီရင်ဆိုင်ရာချင်းအမျိုးသားအထောက်အကူပြုကော်မတီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာချင်းလူမျိုး53မျိုးရှိတယ်ဆိုပြီးတက်မတော်အစိုးရလက်ထက်ကစတင်ကရေးသားပြောဆိုမှုရှိလာပြီး2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာသကောင်စီရင်ကောက်ယူရမှာလဲချင်းလူမျိုးများကို53မျိုးပိုင်းခြားကကုတ်အမှတ်401ကနေ450အထိသတ်မှတ်ကောက်ယူခဲ့တာကြောင့်ချင်းလူမျိုးတို့အကြားနားလည်မှုလွှဲမှခြင်းစိုးရိမ်စိတ်များဖြစ်ပေါ်ခြင်းနဲ့အချင်းချင်းစိတ်ဝမ်းကွဲပြားရန်အစပြုလာခြင်းတွေကြုံတွေ့ခဲ့ရတယ်လို့တကောင်စင်းဆိုင်ရာချင်းမျိုးသားအထောက်အကူပြုကော်မတီရဲ့ကြေညာချက်မှာထောက်ပြထားပါတယ်
သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှင်မြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနေရက်ရင်းကိုပြန်နိုင်ဖို့မြန်မာတပ်မတော်ကနေတပ်တွေစုခွာပေးဖို့တန်းလူထုအခြေပြုအဖွဲ့အစည်းတွေကနေတောင်းဆိုခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနဲ့မိုင်းရှုဒေသခံစစ်ပြေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုတော့ဆိုင်းမင်းကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းရှုဒေသဘက်မှာစစ်ပြေးဒုက္ခတဲ့3000နီးပါးခန့်ဟာမြန်မာတပ်မတော်ကနေဟန့်တားထားနေတာကြောင့်နေရက်မပြနိုင်သေးဘူးလို့ရှမ်းလူထုအခြေပြုအဖွဲ့အစည်းရဲ့ပြောခွင့်ရရင်ဟန်ဖာကပြောပါတယ်
အခုဆိုရှင်မပြနိုင်သေးတာကထိုက်ပါရှိနေခွန်မရှိမိုင်းရှုရှိပုံနဲ့မပြနိုင်ဘူးဒါနဲ့ဟာရမပြန်ကုန်ဘူးရှိတော့သုံးတော့ကျော်မပြနိုင်သေးတာအစ်စ်သားလို့ရှိနေတယ်
မိုင်းရှုမြို့နယ်ထဲကကုန်းနင်နဲ့နံပါမုံတေရခန့်တွေဟာနေမြေမအေးချမ်းသေးလို့မိုင်းရှုဒုက္ခတဲ့စခန်းနဲ့ဟိုင်းပါရွာအနီးမှာအိမ်ယာအသစ်ဆောက်လုပ်နေထိုင်နေရတဲ့အခြေအနေမှာရှိနေတာပါဒုက္ခတဲ့တွေနေရရင်ပြန်နိုင်ဖို့မြန်မာစစ်တပ်တွေကနေတပ်ဆုတ်ခွာပေးဖို့ရှမ်းလူထုခြေပြုတ်အဖွဲ့အစည်းတွေကနေတောင်းဆိုတယ်လို့အဖွဲ့ရဲ့ပြောခွင့်ရရင်ဟန်ဖာကပြောပါတယ်
在过去的那那早就那就是最爱吃多些的，外地比如说那越南嘛，就是最干的了，所以我们也一样是的，这么多啊，也是跑不过当初那批的。
ဒီစစ်ပြေးဒုက္ခတွေဟာပြီးခဲ့တဲ့အောက်တိုဘာလပထမအပတ်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးလာခဲ့ကြတာပါတိုက်ပွဲဖြစ်ပွားနေစဲကာလတွေမှာဒေသခံတွေအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတန်ကိုလည်းခံနေရတယ်လို့ရင်ဟန်ဖာကပြောပါတယ်
ဒီချက်ပေါ်ကလည်းအများကြီးပြင်းပြင်းထန်ထန်ပြင်းထန်ပြီးတော့များတော့ပြည့်စည်တော့ဘောနော်ပြန်သားတယ်ပြန်လဲချင်းမှာလည်းတမက်ဖြစ်ထားတဲ့ရှင်းလေးရောနော်မြင်းမဖြစ်လေနော်တမက်နဲ့ဖြစ်တာ
လက်ရှိမှာတော့နှစ်ဖက်တက်တွေအကြာစီရေးတင်းမာမှုမရှိတော့ပေမဲ့မြန်မာစစ်တပ်တွေကနေကြေးရွာအတွင်းနေရာယူထားတာကြောင့်နေရပြန်ဖို့ခက်တွေ့နေကြတယ်လို့သူကဆိုပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတို့ကနေဒီဇင်ဘာ၈ရက်နေ့ကတွေ့ဆုံဆွေးနွေးမှုမှာနှစ်ဖက်တပ်တွေကိုပြန်လည်ရုတ်တိမ်ဖို့အချက်တွေပါရှိပေမဲ့ဒီကနေ့အထိတပ်ရုတ်တိမ်တာမျိုးမရှိသေးတာကြောင့်ဒုက္ခတွေတွေအိမ်ပြန်ရေးမှာအတားအဆီးဖြစ်နေတယ်လို့အစိုးရတပ်တွေပြန်လည်ရုတ်တိမ်ပေးဖို့ရှမ်းလူထုခြေပြုတ်အဖွဲ့အစည်းတွေကနေဒီဇင်ဘာလ၂၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
သက်ပြီးတော့မွန်ပြည်နယ်ရဲ့လွတ်တော်၅နှစ်သက်တမ်းအတွင်းမှာပြည်နယ်ကနေပြတ်ထန်းပိုင်ခွင့်ရှိတဲ့ဥပဒေ34ခုကိုအတည်ပြုပြတ်ထန်းနိုင်ခဲ့ပေမဲ့လက်တွေ့အကောင့်ထဲဖော်နိုင်မှုမှာအားနည်းနေတယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်ပြတ်ထန်းဥပဒေတွေထဲကစီပင်သားရဲဥပဒေအစရှိတဲ့ဥပဒေ၅ခုလောက်ကိုပဲထိထိရောက်ရောက်လုတ်ကင်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့မိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
မွန်ပြည်နယ်လွှတ်တော်ကနေအတီးပြုတ်ပြတ်ထန်းခဲ့တဲ့ဥပဒေတွေဟာလက်တွေ့ကောင်းတဲ့ပေါ်ရာမှာ30ရာခိုင်နှုန်းကျော်လောက်ပဲရှိတယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးချင်းဖေးကအခုလိုပြောပါဗျာ။အ
ချို့ဥပဒေတွေ 30% 40% မှာတော့ပြတ်ထန်းတဲ့ဥပဒေတွေပေါ်ရာ။ကျန်တဲ့အားကြောင့်တော့ဒီစဲပြည်တော်စုဥပဒေနဲ့ပဲသွားနေကြ။
ပြတ်ထန်းခဲ့တဲ့ဥပဒေတွေလက်တွေ့ကောင်းတယ်မဖော်နိုင်တာဟာလွှတ်တော်ရဲ့အားနည်းချက်တွေလဲဘာကောင်းဘာနိုင်တယ်လို့လဲဦးချင်းဖေးကအခုလိုဆက်ပြောပါဗျာ
။လုတ်ချင်တယ်။လုတ်ဖို့စိတ်ရှိတယ်။နံပါတ်1ချေဘေးကနံပါတ်2အဲ့ဒီဥပဒေကိုကောက်တယ်ပေါ်ပါမှာဌာနဆိုင်ရာအဲ့ဒီဌာနဆိုင်ရာကသူလုပ်နေကြပြီးတော့သူ့ဥပဒေတိုင်းမှာလုပ်ချင်တယ်တောင်းမလုပ်ချင်ကျွန်တော်တို့ရဲ့ skill ကျွမ်းကျင်ပုံကလည်းလိုအပ်နေတာရှိရှိ
ဒါအပြင်အတီးပြုတ်ပြတ်ထန်းခဲ့ပြီးဖြစ်တဲ့ဥပဒေတွေကိုလည်းလွှတ်တော်တက်တမ်းမကုန်ခင်ပြန်လည်စီစစ်သုံးသပ်ပြီးပြင်ဆင်စရာရှိတဲ့ဥပဒေတွေကိုပြင်ဆင်ပြီးလိုအပ်ပါကအသည့်ရေးဆွဲသည့်သာရှိရင်လည်းအသည့်ရေးဆွဲသွားမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌကပြောပါဗျာ လွှတ်တော်တက်တန်း၅နှစ်ကာလအတွင်းမှာပြတ်ထန်းခဲ့တဲ့ဥပဒေတွေထဲကဇီပင်သားရရဲ့ဥပဒေနဲ့ပုဂ္ဂလိကယင်ပြည့်စွဲရေးဥပဒေစတဲ့ဥပဒေ၅ခုလောက်ပဲထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာရှိပြီးတော့ကြာဥပဒေတွေကအကောင့်ထဲပေါ်နိုင်ရှိမရှိဘူးလို့ကြက်ထုံမြို့နယ်မဲဆန္ဒနယ်အမှတ်2လွှတ်တော်ကိုယ်စားလှယ်ဦးစိန်မြင့်ကပြောပါဗျာ
။ပြတ်ထန်းတဲ့ဥပဒေထဲမှာအကောင့်ဖယ်ပုံတော့အမွန်ပြည်နယ်ရေးမျိုးကုန်ဥပဒေအဲ့ဒီမှာအခွန်တုပ်တွေကြီးကြီးဒုတိယကမွန်ပြည်နယ်အတွဲပုဂ္ဂလိကရေးမဲဆင်းရပြီတတိယကစီပင်သာဥပဒေနောက်စိတ်ကန်းကုန်နေကုန်ကြဥပဒေ
2008ဖွဲ့စည်းပေါ်ချေခါဥပဒေစီရနှင့်အရာစီးပွားရေးကဏ္ဍဘာနာရေးနှင့်စီမံကိန်းကဏ္ဍစိုက်ပျိုးရေးနှင့်မွေးမြူရေးကဏ္ဍစွန့်အင်ကဏ္ဍလျှက်စစ်ကဏ္ဍအဆက်ရှိတဲ့ကဏ္ဍရှိခုအတွက်ကိုဘီနယ်ဒါမှမဟုတ်တိုင်းဒေသကြီးလွှတ်တော်တို့ကနေဥပဒေပြုခွေးရတဲ့ကဏ္ဍတွေဖြစ်တဲ့ဆိုပြီးပေါ်ပြထားပါတယ်ထပ်ပါကဏ္ဍကြီးရှိခုအတွက်ကိုဥပဒေပေါင်း49ခုနဲ့ဥပဒေခွဲ2ခုပြဋ္ဌာန်းခွင့်ရှိတယ်လို့လည်းပါပါတယ်မွန်ပြည်နယ်လွှတ်တော်အနေနဲ့ကလွှတ်တော်တဲ့တန်းရဲ့နောက်ဆုံးအကျဉ်းစည်းဝေးထိမှာတော့ဥပဒေ34ခုကိုအတိပြုပြဋ္ဌာန်းခဲ့ပြီးဖြစ်ပါတယ်
အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။လာမယ့်နှစ်သစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငင်းချမ်းရင်ညီလာခံကိုတက်ရောက်ဖို့အတွက် UPWC ဒုဥက္ကဋ္ဌနဲ့ဝန်ကြီးဦးသိန်းစောနဲ့အဖွဲ့ဟာဝါနဲ့မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။